English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးလုံးတွေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့ up for grabs ဖြစ်ပါတယ်စာလုံးပေါင်းက up up ကအပေါ် for for ကအတွဲ grabs grabs ကလူယူတာဖမ်းယူတာဆွဲယူတာဖြစ်ပြီးစသဖြင့်ရဲ့ဓာတ်ရိုက်ဒီပဲကဖမ်းယူဖို့လူယူဖို့အဆင့်တင့်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်ပစ္စည်းတစ်ခုခုကိုအပေါ်ကိုပြစ်လိုက်တယ်ဆိုရင်အဲ့ဒီပစ္စည်းဟာဘယ်လိုအောက်ကိုပြုတ်ကျလာမလဲဆိုတာကိုသိရခက်တယ်လို့ဘယ်သူကအဲ့ဒီပစ္စည်းကိုလက်ထဲဖမ်းယူနိုင်မလဲဆိုတာကလည်းမသိကြပါဘူးဒီသဘောပါပဲအလုတ်ကိုင်းတွေမှာအလုတ်လျှောက်ကြရင်ဘယ်သူကအလုတ်ရမယ်ဆိုတာကိုအသေးချာမသိတာရွေးကောက်ပွဲဝင်ရမှာဆိုရင်လည်းဘယ်သူကအနိုင်ရမယ်လို့တအားမပြောနိုင်တဲ့အခြေအနေမျိုးမှာဒီအသုံးကိုရည်ညွှန်းပါတယ် idiom ဆိုတဲ့တော့ right ဒီပဲကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ဘယ်လိုဖြစ်လာမလဲဆိုတာကိုကြိုတင်ခံမရခက်တာကိုဆိုလိုပါတယ်။ကျမတို့မြန်မာမှာတော့အဖြေဘယ်လိုထွက်လာမလဲဆိုတာကိုကြိုမပြောနိုင်တဲ့အတွက်ကြောင့်ရသူယူဥသူယူထိုက်သူယူစူးစမ်းတဲ့သူယူဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီကင်နေဒီအနားယူခဲ့တဲ့အတွက်ရှေးယိုးဆွေ Conservative 5ဦးနဲ့Liberal 4ဦးတို့ပါဝင်တဲ့တရားသူကြီး9ဦးရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာနှစ်ဖက်စလုံးကိုမျှပြီးမဲပေးလေရှိတဲ့တရားသူကြီးကနေဒီအနားယူခဲ့တဲ့အတွက် WJLA သတင်းမီဒီယာက Ideological Tiff of the Supreme Court Up for Grabs နိုင်ငံတော်တရားရုံးချုပ်ရဲ့အတွေးခေါ်အယူဆတွေဘယ်ဘက်ရေးမယ်ဆိုတာကိုကြိုတင်ခမိုင်းရခဲ့နေပြီးဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ I don't know who will get the job it's up for grabs အဲ့ဒီလူကိုဘယ်သူရမလဲဆိုတာကျွန်တော်မသိဘူးခမိုင်းရခက်ပါတယ်ဗျာလို့အဓိပ္ပာယ်ရပါတယ်ခုဆက်လက်တင်ပြပေးမှာကတော့ swing voter ဖြစ်ပါတယ်စာလုံးပေါင်းက swing swing ကလွှဲတာရိမ့်တာ voter voter ကမဲပေးတဲ့သူဖြစ်ပြီးစကူခွင့်တိုက်ရိုက်ဒီဘေကတော့ဒီကြီးမဲပေးတဲ့သူဖြစ်ပါတယ်။ IDM ဆိုရဲတဝိုက်ဒီဘေကနိုင်ငံရေးမှာပဲဖြစ်ဖြစ်ဘောထားခံယူချက်မှာပဲဖြစ်ဖြစ်ပါတီဆွဲတယူသံဆွဲမရှိပဲဟိုဘက်ဒီဘက်ပြောင်းမဲပေးတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲတွေမှာ swing voters တွေများခဲ့ရင်ဘယ်ပါတီကအနိုင်ရမယ်ဆိုတာကိုကြိုတင်ဟောကင်းထုတ်ရတာခက်တဲ့အတွက်ကြောင့်အဲ့ဒီလူမျိုးပြည်နယ်တွေကို swing states လို့ခေါ်တာဖြစ်ပါတယ်။ဒီအတုံးကိုအနားယူသွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီဟာ Republican သမ္မတ Ronald Reagan တွင်ခဲ့တဲ့နှစ်30ကခန့်အပ်ခဲ့တဲ့ Conservative ရှေးရိုးဆွဲအမြင်ရှိသူဖြစ်ပေမဲ့သူကတရားသူကြီး9ဦးနဲ့မှတရားရုံးတွေရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မဲပေးရမှာသူ့အသိစိတ်အတိုင်းဆုံးဖြတ်မဲပေးလို့ရှိတဲ့အတွက်ကြောင့်သူ့မဲဟာအရေးကြီးတာလည်းဖြစ်ပါတယ်။ဒါကြောင့်လည်း NPR အသံမြင့်ဌာနက Supreme Court to lose its swing voters ဆိုတဲ့ကောင်းကြီးနဲ့နိုင်ငံတော်တရားရုံးချုပ်အနေနဲ့နှစ်ဖက်မျှတမဲပေးတဲ့သူကိုဆုံးရှုံးတော့မယ်ဆိုပြီးရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။ Swing voters usually vote across the party lines. ဘယ်လိုမဲပေးမလဲဆိုတာကိုချုပ်တင်ခမိုင်းရခဲ့တဲ့မေဆန္ဒရှင်တွေဟာပါတီဆွဲကင်းပြီးမဲပေးလို့ရှိကြတယ်လို့အဓိပ္ပာယ်ရပါတယ်။ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့ front runner ဖြစ်ပါတယ်။စာလုံးပေါင်းက front front ကအရှေ runner runner ကပြေးနေသူဖြစ်ပြီးစသုဖြင့်တိုက်ရိုက်ဒီဘေကတော့ရှေ့ကပြေးနေသူဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကရှေ့မှာတယ်။ရွေးကောက်ပွဲတွေမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှာဆိုရင်လေအလုတ်ခန့်ခံရဖို့အလားအလာအရှိဆုံးလူကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့ရှေ့ကတပြေးနေသူလို့ဆိုရင်မှားပါဘူး။ဒီအသုံးကိုဇလိုက်လာကိုမှနားယူတော့မယ်လို့ညင်ညာခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးကနေဒီရဲ့နေရာမှာအစားထုတ်ခန့်အဖို့တပြေးနေသူတွေနဲ့ပတ်သက်လို့ New York Times တင်စာကြီးက The front runners and full list of potential Supreme Court nominees တပြေးနေသူတွေနဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့အမည်တင်သွင်းခြင်းခံရတဲ့အလားအလာရှိသူတွေရဲ့စီရင်ဆိုပြီးတော့အပြည့်အစုံကိုရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒီအထုတ်နဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။ Mr. Brown from our party is the front runner to win the mayor's race. ကျွန်တော်တို့ပါတီက Mr. Brown ဟာ Nyura wen yueka bwe nanya shibu, te pye ni du pite lu te weya bare. Di dirimba, dirimja gere, idiom atongi garo, up for grabs, swing voter, front runner lu pita bare. Now dirimba, kulu chenyu male, now ta idiom atongi go, sele dirimja biu mamu, saumyo na sinja washim.